နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာအကြမ်းလိုက်စားမှုဆွဲချက်နဲ့ဒီကနေ့နေပြည်တော်တရားရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတက်သေးထွက်ဆိုခဲ့ပါတယ်။ဒါအပြင်နောက်တိုးအမှုနဲ့ထပ်ပြီးဆွဲတယ်ဆိုတာကိုစာပို့ထားတယ်လို့လည်းရှင်းနေဖြစ်သူကပြောပါတယ်။ဒီကနေ့တရက်ခွင်အခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
အကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တောင်ဆန်းစုကြည်ကိုအမှု၄မှုတက်ပြီးမန္တလေးမှာဆွဲဆိုခဲ့တာကိုနေပြည်တော်မှာပြောင်းရွှေ့ပြီးဒီကနေ့ပထမဆုံးကြားနာစစ်ဆေးတာမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်သေးအနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဦးခမောင်စောက VOA ကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကနေပြည်တော်မှာဒေါ်လာနဲ့ရွှေကြောင်းတွေပေးတာကိုလက်ခံတယ်ဆိုတဲ့စွပ်စွဲချက်ပါ။အဲတော့အရာဆက်ဆက်ပါလေ။အဲဒီအမှုအနေနဲ့ပဲအရသာတည်းတရားစစ်ကောင်ကလုပ်ပါလေ။အဲ့တော့ဟိုကခေါ်အရသာသက်တွေခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဥဖြုံမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်စစ်မှန်လို့တော့အဓိကစစ်မေးချက်ဥဖြုံမင်းသိန်းကခင်ဗျားတို့ကျွန်တော်တို့ဒီဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းပဲသူကထွက်သွားလာဗျာဟိုသူ့အနေကတော့ညှင်းညွန်းနေရကြီးရတာလေပြန်လာမေးရတော့ရှည်ရနေကြမှာသူဟိုကဥဖြုံမင်းသိန်းပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ cross လုပ်ပါမယ်စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဥပြုံးမင်းသိန်းကတော့ဒါသာကြီးရှိရဖြတ်သွားလာရနော်ညနာမော့လည်းမကြည့်ဘူးသူကတော့ငိုလို့သွားပြီးတော့နှုတ်ဆက်ခြင်းပြောမပြောနဲ့မော့တော့ကြည့်မပါဘူးဗျာဒါသာကြီးရဲ့ပုံစံဆိုရလို့ဆိုပြီးတာပဲသွားတော့ဒီလိုပဲစာရင်းနဲ့ဒီလိုပဲကြည်နာပါမယ
်အဂရိဆိုင်ရာအမှုလေးမှုမှာဒေါ်ဆန်းစုကြည်တူရဲကိုတည်တန့်ဆွဲဆိုထားတာကနှစ်မှုတခြားသူတွေနဲ့ပူးတဲ့ဆွဲဆိုထားတာကနှစ်မှုပါဝင်ပြီးနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့တမှုနေပြည်တော်စီပင်သားရရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတဲ့တမှုဆိုပြီးအဂရိဥပဒေနဲ့ဆွဲထားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဒီလေးမှုတွေကတဦးတည်းနှစ်မှုနဲ့ပူးတဲ့တမှုပေါင်းသုံးမှုကိုစစ်ဆေးခဲ့တာပါ။ဦးဖြိုးမင်းသိန်းအပြင်တခြားတပ်သေးတဦးလည်းဒီကနေ့ထွက်ဆိုခဲ့တယ်လို့အမှုတွေရဲ့တရက်လို့ဖြစ်သူအဂရိလိုက်စားမှုတိုက်ဖျက်ရေးကစုံစမ်းစစ်ဆေးရေးမှုလည်းထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။နောက်ယုံချင်းပြန်ခေါ်ဖို့အတွက်တရားရုံးကတပ်သေးတွေရဲ့သဘောထားကိုမေးတဲ့အခါဦးဖြိုးမင်းသိန်းကသူ့ကိုတခါတည်းစစ်ပေးဖို့တောင်းဆိုခဲ့ပေမဲ့တရားရုံးကဒီလာမယ့်ရှိရနေ့ကိုပြန်ချင်းခဲ့တယ်လို့ဦးခမောင်စောကပြောပါတယ်
။ဦးဖြိုးမင်းသိန်းကသူကသူ့အစီအစီရင်နဲ့သူလာရတာမဟုတ်ပါဘူးရဲ့နော်။အဲ့တော့အခါကျတော့သူဆုံးဖြတ်လို့လည်းမရပါဘူးရဲ့အဲ့လိုပြောတယ်ဗျာ။ပြီးတော့ကြားမကြီးကဟိုဆိုးတယ်ဆိုတဲ့အကြောင်းပေါ့ဗျာ။ကိုဗစ်ဖြစ်တဲ့အကြောင်းအဖတ်ရှိနေအဲ့ဒါကိုပြောပါတယ်ဗျာ။ကွာလာတာခက်ခဲတဲ့အတွက်ကြောင့်ဆက်လိုက်ဖို့ပေါ့ဗျာပြောပါရစေ။အဲ့တော့တရားစီရဟိုရှေ့ရနေကိုချိန်ပြလိုက်မယ်နော်။ပြန်လာမေးအတွက်ပေါ့ဗျာ။အဲ့ရှေ့ရနေချိန်ပြလိုက်ရင်ကြံမဲ့မွေးဆက်ပြောဆက်မယ်။အဲ့ဒါရပ်သွားပါလိမ့်ရ။ပြန်လာမေးရတော့ရှေ့ရနေကြမှာဥပြုံးမင်းသိန်းပြန်လာပါမယ်။
တရားခိမှုတွေကိုတပတ်ကြားတစ်ခါတောက်ကြနေတိုင်းစစ်ဖို့မူလကဆုံးဖြတ်ထားတာကနေအပတ်စဉ်တောက်ကြနေတိုင်းစစ်မယ်ဆိုပြီးတော့လည်းဒီကနေ့ပြင်ဆင်သတ်မှတ်တာပါ။ဒေါ်ဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါနဲ့ကြာပါမင်းနေ့တွေတိုင်းမှာကြားနာစစ်ဆေးမှုတွေခံရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရဲတပ်ဘက်တစ်ဘက်လုံးနီးပါးစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာပဲဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကနောက်အမှုထက်တိုးတဲ့အကြောင်းနဲ့စင့်ခေါ်စာကိုဒေါ်ဆန်းစုကြည်ထံကိုတိုက်ရိုက်ပေးခဲ့ပြီးအသေးစိတ်ကိုမသိရသေးဘူးလို့ဦးခမောင်စောကပြောပါတယ်
။မတည်တည်ဦးရအားရကအခုဟာတဲ့နောက်တစ်ခုပေါ့ဗျာ။အဲ့ဒါသူ့စစ်စာပို့ချတာဆိုပါလေတတ်တမှုကဟုတ်ကဲ့သူစဉ်းစားပဲချတယ်သူလက်တဲကိုကျွန်တော်ကထည့်ပြီးလေရစဉ်းစားနေတွေ့တဲ့အခါကျရင်တော့သူပြောပြမှာပေါ့ဗျာကျွန်တော်တို့ကိုလေအဲအဲ့လိုဇက်တိုက်စစ်တာကတော့ဟိုသူတို့ကတော့အမှုများသာအောင်ဆိုတာလည်းပြောတာပေါ့ဗျာနော်ဒါမဲ့ပင်ပန်းနာရောနောက်ပြီးတော့ပြင်ဆင်မှုမရှိဘဲနဲ့ပြင်ဆင်မှုကိုအလောဒီလောက်ရတဲ့အတွက်ကြောင့်ပေါ့ဗျာ defense ကဝယ်ခုခံဖို့လမ်းကြောင်းချရတာနည်းနည်းတော့ခက်ခဲကြည့်တာပေါ့
ဒေါ်ဆန်းစုကြည်ဟာဥဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကို3ချိန်ခွဲယူရဲဆိုတဲ့ဆွဆွဲချက်နဲ့သူတူတွေကိုဆွဲဆိုထားတာအပြင်ဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာယူတာမှာယာရူးအရှိန်ဝါကိုတုံးပြီးထိုက်တဲ့တံမိုးထက်များစွာယောနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တရားစွဲထားတာဖြစ်ပါတယ်ဒီနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာရာဟုဝါနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွတ်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအမြင့်ဆုံးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါရဲ့ရှင
်။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။